ိုင်းနိုင်ငံမှာ2009ခုနှစ်နောက်ပိုင်းပထမဆုံးပြည်ထောင်စီရင်ခဲ့တာနဲ့ပတ်သက်လို့ Amnesty International လူခွင့်ရေးဖွဲ့ကြီးကပြစ်တင်ဝေဖန်လိုက်ပါတယ်။ဗန်ကောက်မြို့တော်ပြင်ပကအချင်းတော်တစ်ခုမှာအသက်26နှစ်အရွယ်ထာရာဆက်လွန်ဂီကိုတင်းလာနေကဆီးထုတ်ပြီးတော့ပြည်ထောင်စီရင်ခဲ့တယ်လို့အချင်းတော်ဦးစီးခန္ဓာကသတင်းထုတ်ပြန်ခဲ့တာပါ။သူက2012ခုနှစ်ကမိုဘိုင်းဖုန်းကိုလူချင်းနဲ့အတွက်ဖုန်းပိုင်ရှင်အသက်18နှစ်အရွယ်ရဲ့တာလီတူကိုတပ်ဖြတ်ခဲ့ပါတယ်။တနင်္လာနေ့ကတည်တံစီရင်ခဲ့တာဟာဥပဒေချိုးဖောက်သူတွေကြီးရတဲ့ရာဇဝတ်ပြစ်မှုကျူးလွန်ခြင်းတွေကိုပြင်းပြင်းထန်ထန်သတိပေးလိုက်တာဖြစ်တယ်လို့အချင်းဦးကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ထိုင်းနိုင်ငံဆိုင်ရာအရေးအဖွဲ့ပြောခွင့်ရကက်သရင်းဂါဆင်ကတော့ဒီလိုတည်တံစီရင်တာဟာအသက်ရှင်တန်ရမယ့်အခွင့်အရေးပေါ်ကျောင်းမဖွဲ့ရာလူခွင့်ရေးချိုးဖောက်မှုကြီးဖြစ်တယ်လို့ဒီကနေ့မှကြေညာချက်ထုတ်ပြန်ပြောဆိုသွားတယ်။အခုဖြစ်ဖြစ်ဟာတည်တံစီရင်မှုကိုဆုံးသတ်မဲ့ထိုင်းနိုင်ငံရဲ့တနိုင်ချံချမှတ်ထားမှုကနေတွေးဖြီသွားတာအပြင်ဒီတေရန်နဲ့ပတ်သက်လို့နိုင်ငံတကာရဲ့ယက်တီမှုကနေလမ်းကြောင်းလွှဲသွားတာဖြစ်ကြောင်းလည်းပြောပါရယ်ထိုင်းနိုင်ငံဟာတေရန်စီရင်ချက်ကိုပြစ်ဆက်ထားတဲ့နိုင်ငံဖြစ်ပြီးလာမယ့်2019ခုနှစ်ရောက်ရင်ဒီတေရန်စီရင်မှုပြစ်ဆက်ထားတာ10နှစ်ပြည့်မြောက်မဲ့အထိမ်းအမှတ်အဖြစ်မှတ်တမ်းတင်ဖို့နီးကပ်နေနေပါပဲတေရန်ကိုအခုလိုပြန်ကျင့်သုံးတာဖြစ်တယ်လို့ဂါဆင်ကပြောပါရယ်ထိုင်းနိုင်ငံမှာအမျိုးသမီး94ဦးအပါအဝင်အချင်းသား500ကျော်ဟာတေရန်စီရင်ချက်ကိုဆောင်ဆိုင်နေရတာဖြစ်ပြီးထာရာဆက်ခါစေထုတ်စီပြည်ထောင်စီရင်ခံရတဲ့ခုနှစ်ဦးမြောက်ဖြစ်ပါတယ်။ထိုင်းနိုင်ငံမှာ2003ခုနှစ်မတိုင်ခင်တုန်းကတော့တနက်ပြည့်အဖွဲ့နဲ့ပြည်ထောင်စီရင်တာဖြစ်ပါတယ်ခင်ဗျာ။